ကျွန်တော်ဝင်းမင်ပါပင်လုံငင်းကြေးညီလာခံမကြာခင်ကျင်းပနိုင်ရေးပြင်ဆင်တဲ့အနေနဲ့အစိုးရနဲ့ NCA အပြည့်ရဲ့လက်မှတ်ထိုးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေဆွေးနွေးနေတာကိုနောက်တစ်ရက်ထပ်တိုးလိုက်ရပါတယ်။ဒီစက်တမအချိန်အလုပ်အဖွဲ့ညီနိုင်အစည်းအဝေးကိုဘာကြောင့်အခုလိုရက်ထပ်တိုးလိုက်ရတာပါလဲ။ပင်လုံညီလာခံကျင်းပနိုင်ဖို့ရက်ကိုအတည်ပြုနိုင်ပြီလို့အများယူဆထားတာကရောဘလို့အခြေအနေမှာရှိနေပါလဲ။ဒီအကြောင်းကျွန်တော်ဝင်းမင်းကဒီဆွေးနွေးပွဲတွေမှာပါဝင်နေတဲ့ပအိုးအမျိုးသားလွတ်မြောက်ရေးအဖွဲ့ဒီဥက္ကဋ္ဌခွန်မြင့်ထွန်းကိုတည်တဲ့မေးမြန်းထားပါတယ်။ဟုတ်ကဲ့ဥခွန်မြင့်ထွန်းခင်ဗျာဒီလာမဲ့ရွေးကောက်ပွဲမတိုင်ခင်လှုပ်ဖို့ပြင်နေတယ်ဒီပင်လုံငင်းကြဲညီလာခံအကျိုးအဖြစ်ပေါ့နော်အခုဒီ NCA လက်မှတ်ထိုးထားတဲ့တိုင်းသာလက်နက်ကိုင်အဖွဲ့တွေနဲ့အစိုးရကြာအခုလုပ်နေတဲ့ဆွေးနွေးပွဲမှာနောက်ထပ်တစ်ရက်အဖြစ်နဲ့ဒီ29ရက်နေ့ကိုပေါ့နော်ထပ်တိုးလိုက်ရတယ်လို့ကြားပါတယ်အဲ့ဒါဘာကြောင့်အဓိကအခုလို့ထပ်တိုးလိုက်ရတာလဲ
အဓိကအချက်အနေနဲ့ကတော့အခုသရုပ်ထပင်လုံစီဝေးလှုပ်ဖို့ဆိုတဲ့ကိစ္စကတော့အခြေခံအဖြစ်တော့သဘောတူညီမှုတွေတော်တော်များများလည်းရထားပြီးဖြစ်ပါတယ်ဒီညီလာခံဖြစ်ဖို့ကတော့ຢາກໄກນີ້တော်တော်များသွားပြီးဖြစ်ပါတယ်ဆိုနေတူပဲသရုပ်ထပင်လုံစီဝေးမှာချုပ်ဆိုမဲ့ပြည်တော်ဘုန်းဆရာတို့အစိတ်ပိုင်းသုံးနဲ့ပတ်သက်ရင်လည်းကျွန်တော်တို့သဘောတူညီမှုတွေပေါ့လေတော်တော်များကျွန်တော်ရထားပြီးဖြစ်ပါတယ်သို့တော်လည်းပဲဒီကာလမှာလုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းခြင်းဆိုတဲ့အပေါ်မှာနောက်တစ်ခါ GICN ဆုံးဖြတ်ချက် NCA အကောင့်တွေဖော်မှုဆိုင်ရာညှိနှိုင်းစည်းရုံး GICN အစည်းအဝေးမှာတော့ငါကျွန်တော်ဆုံးဖြတ်ခဲ့တာရှိတယ်အဲ့ဒါတော့ပြစ်ခတ်တိုက်ခိုက်မှုပူတွဲဆောက်ကြည့်ကော်မတီရဲ့အစည်းအဝေးတွေနဲ့နောက်တစ်ခါနှစ်ဖက်ကြ bilateral အစည်းအဝေးတွေကိုတပြိုင်နက်တည်းလုပ်ရမယ်ဆိုတဲ့ဟာအဲ့ဒီပုံမှာတော့ကျွန်တော်တို့သူ့ဘက်ကိုယ့်ဘက်အမြင်တွေမှာတော့အနည်းငယ်ကွာတာတွေရှိနေမတူသေးတာပေါ့လေအဲ့ဒါကိုညှိဖို့တော့လိုပါတယ်လိုသေးတဲ့ခါကျတော့မိမိတို့တက်ဆိုင်ရာအဖွဲ့အစည်းတွေကြားမှာဒါပြန်ပြီးတော့မှဆွေးနွေးညှိနှိုင်းကြပြီးတော့29ရက်နေ့ကျရင်အဲ့ဒီပုံမှာပြန်ပြီးသဘောထားပေးကြမှာဖြစ်ပါတယ
်ဟုတ်ကဲ့အဲ့တော့ဒီအခုတည်နေတဲ့ပြဿနာလို့ပြောရမှာပေါ့နော်လုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းမှုရယ်နောက်တစ်ခုကတော့ဒီ GICM ရဲ့ဒီဆုံးဖြတ်ချက်ပေါ့နော်အဓိကတော့ဒီ GMC နဲ့ပတ်သက်တာအရာတွေအတွက်ကိုဘယ်လိုဖြေရှင်းတင်တယ်လို့အကြံပြုတယ်
။အော်အဲ့ဒါကတော့အဓိကကတော့ကျွန်တော်တို့ဒါယုံကြည်မှုပေါ်မှာအခြေခံတာဖြစ်ပါတယ်။ဒါတစ်ဖက်နဲ့တစ်ဖက်ယုံကြည်မှုအားကောင်းရင်ဒီကိစ္စတွေကပြောရတော့တဲ့ကိစ္စတွေမဟုတ်ဘူး။သို့တော့ကျွန်တော်တို့ကအချိန်ကာလအပြည့်ဆွေးနွေးမှုတွေကလည်းနည်းနည်းဤလာတဲ့ခါမျိုးမှာဒါတွေကဖြစ်တတ်တဲ့သဘောပါပဲ။အဲ့တော့ဒီကိစ္စရည်နဲ့ပတ်သက်လို့ရှိရင်တော့မတူညီသေးတဲ့သဘောထားတွေပေါ့နော်အခုစဉ်ကျွန်တော်တို့2020လုံးအစင်းလိုက်လုပ်ငန်းစဉ်တွေဆွေးနွေးတဲ့အခါမှာ NCA counter ဖော်မှုဆိုင်ရာမူပေါင်းတွေဆွေးနွေးတဲ့အခါမှာကျွန်တော်သဘောတူနိုင်တာတွေရှိတယ်မတူနိုင်သေးတာတွေရှိတယ်အဲ့တော့ကျွန်တော်ကသဘောတူနိုင်တဲ့ဟာတွေတူနိုင်တဲ့အဆင့်မှာကျွန်တော်လက်ခံပြီးတော့မတူနိုင်သေးတဲ့ဟာတွေကိုတော့2020အလွန်ကြာနဲ့ဆက်ပြီးတော့ဆွေးနွေးကြမယ်ဆိုတဲ့ခေါင်းစဉ်ထဲမှာထည့်ပြီးတော့ဆက်ဆွေးနွေးကြမယ်ဆိုအဆင့်ပြေးနိုင်ပါတယ်တွန်းနီတူပဲကျွန်တော်တို့ဒါအချိန်ကာလအဖြစ်လဲပဲဒီ GMC အစည်းအဝေးတွေဆိုလို့ရှိရင်အချိန်နည်းနည်းယူလိုက်ရမှာပေါ့အမဩဂုတ်လအတော်အတွင်းမှာပဲပြီးအောင်လုပ်တဲ့ဆိုတာကစက်တင်ဘာလလို့လောက်ကိုအချိန်နည်းနည်းယူပြီးတော့ဆွေးနွေးကြမယ်ဆိုရင်ဒါအဆင်ပြေသွားမယ်လို့မြင်ပါတယ
်ဟုတ်ကဲ့အဲ့တော့တူနိုင်တာတွေကိုအခုရနေသလောက်အလျှော်တင်လုပ်ပြီးတော့ဆွေးနွေးဖို့ခက်တဲ့ကိစ္စတွေတော့နောက်ကိုရွှေ့လိုက်မယ်သဘောပေါ့နော
်ဟုတ်ကဲ့
ဟုတ်ကဲ့နောက်အခုဒီပင်လုံကိုကျင်းပမယ်ရက်ပေါ့နော်အခုသတုထအချိန်တတ်မှတ်မှုအနေထားမှာရောအတည်ပြုနိုင်တဲ့အနေထားကိုရောက်ပြီလား
ဒီရက်ကိုကတော့အကြမ်းများဖြစ်တော့ဒီဩဂုတ်လဒုတိယဘက်ကိုမှန်းပြီးတော့လုပ်နေကြတယ်ရက်ပိုင်းကိုတော့အတိအကျတော့ကျွန်တော်တတ်မှတ်မှုတော့မလုပ်နိုင်သေးဘူးဒီ29ရက်နေ့မှာတော့ဒီရက်တတ်မှတ်ရေးကိစ္စလိုမျိုးသဘောထားတွေပေါ့လေဆွေးနွေးနိုင်မယ်လို့မျှော်လင့်ပါတယ်ပြီးရင်တော့ GICN အကျိုးညှိနှိုင်းအစည်းအဝေးရှိမယ် GICN အစည်းအဝေးရှိမယ်အဲ့ဒီအစည်းအဝေးတွေလည်းဖြစ်သွားဖို့လိုပါတယ်အဲ့ဒီအစည်းအဝေးတွေဖြစ်သွားတယ်ဆိုရင်တော့ဒီလာကဟိုအောင်မြင်မြင်ကျင်းပသွားမယ်လို့ယုံကြည်ထားပါတယ
်ဟုတ်ကဲ့အဲ့တော့ဆိုလိုတာကတော့ဒီညီလာကန်ကျင်းပမဲ့ရက်ကိုအတည်ပြုနိုင်တာတော့လာမဲ့ဒီ GICM အစည်းအဝေးကျမှအတည်ပြုနိုင်ပြီးတော့အခုကတော့ဒီသဘောထားတွေယူထားတဲ့သဘောပဲပေါ့နော်အခုထပ်တိုးထားတဲ့ရက်မှာ
ဟုတ်ပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့တော့အခုလိုသဘောထားယူအောင်ဘလို့အခက်ခဲတွေဖြစ်နေလို့လဲဒီရက်သတ်မှတ်မှုနဲ့ပတ်သက်လို့တချို့ကတော့ဒီပြည်ချိုင်းဝန်ကြီးဌာနလည်းကြေညာထားပြီးပြီပေါ့နော်ဒီ August လပဲရက်မှာလုပ်မယ်ဆိုပြီးအတိအကျတော်တော်များများကတော့အတည်ပြုထားပြီးလို့ယူဆထားပါတယ်ဟုတ်ကဲ့ဘလို့ဖြစ်နေလို့လဲ
ဟုတ်ကဲ့သဘောတူညီချက်ဆိုတာတဲ့ကိုကျွန်တော်တို့သဘောထားစုစည်းတာပေါ့လေဘာလို့လဲဆိုတော့ကျွန်တော်အလုပ်အဖွဲ့တွေကကျွန်တော်တို့မှဒါဆွေးနွေးညှိနှိုင်းဖို့သို့တော်လည်းဆုံးဖြတ်ပြီးတော့အတည်ပြုတဲ့အချင်းကတော့ကျွန်တော်လုပ်လို့မရဘူးပေါ့နော်ကျွန်တော်ဒီကသဘောထားစုစည်းထားတာဒီကိုထိုင်ရအစုဖွဲ့ရဒီမှာပြန်ပြီးတော့မှအတည်ပြုချက်တော့ပြန်ယူရမှာဖြစ်ပါ
အခုလိုအသေးစိတ်ရှင်းပြပေးတာကျေးဇူးပါဦးခင်ဗျာကျွန်တော်ဝင်းမင်ပါ